အီဂျစ်နိုင်ငံကိုင်ရိုမြို့နားကဆစ်သွေးကျော်လို့တန်တရာရှိသူပုံအောင်ခိုတဲ့နေရာကိုဝင်ရောက်စီးနှင်မှုမှာအီဂျစ်ရဲအရာရှိအနည်းဆုံး54ဦးသေဆုံးခဲ့ရတယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။အနောက်ပိုင်းတဲကန်နဲ့အထက်ကအယ်ဘဟီရာဒေသပုံအောင်ရနေရာကိုတောက်ကြန်နေကလုံခြုံရေးတပ်တွေရောက်သွားချိန်မှာဆစ်သွေးကျော်ရဲ့ခြုံကိုတိုက်ခိုက်မှုကိုခံခဲ့ရပုံရတယ်လို့အမည်မဖော်လိုတဲ့အရာရှိသူကပြောပါတယ်။ SUV 4စီးပါတဲ့ယာဉ်တန်းနဲ့ပြည်ထောင်ဝန်ကြီးဌာနမော်တော်ယာဉ်တစ်စီးကိုဦးတည်ပြီးဆစ်သွေးကျော်တွေက RPG ဒုံးကျည်တွေဖောက်ခွဲပစ္စည်းတွေနဲ့အလစ်အငိုက်တိုက်ခိုက်ခဲ့တာလို့လည်းလုံခြုံရေးဆိုင်ရာတာဝန်ရှိသူတူကပြောပါတယ်။တေဆုံးသူတွေထဲမှာအရာရှိ20နဲ့တပ်သားတဲ့34ဦးလည်းပါတယ်လို့ဆိုပါတယ်။ပြည်ထောင်ဝန်ကြီးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရဲရရှိအများပြားဟာအာဇာနည်တွေဖြစ်ကြောင်းပြောပေမဲ့တိုက်ဆုံမှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတော့မထုတ်ပြန်ပါဘူး။အခုလိုတိုက်ခိုက်မှုကိုဘဲဖွဲ့ကလှုပ်ဆောင်နေဆိုတာမသိရသေးပါဘူး။ဒါပေမဲ့ဒေတာသွင်းသတင်းတွေမှာတော့စစ်သွေးကြော်တွေဟာဟဆန်မူဗ်မန့်ရဲ့တစ္ဆေကံတွေဖြစ်ပြီးဒါဟာအစိုးရကတရားမဝင်အဖွဲ့အစည်းဖြစ်ကြေညာထားတဲ့မွတ်စလင်ညီအကိုတော်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့အီဂျစ်ပြည်တွေကပြောပါတယ်။တောက်ကြန်နဲ့တိုက်ခိုက်ခံရမှုဟာအစ္စလာမစ်သမ္မတဟောင်းမိုဟာမက်မော်စီ2013မှာအဖြုတ်ချခံခဲ့ရပြီးနောက်ပိုင်းစစ်သွေးကြော်ရဲ့အစိုးရတပ်ဖွဲ့တွေကိုဥတီတိုက်ခိုက်မှုတွေကအသေးအပြောက်အများဆုံးတိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။